โอเคดร.ทินสุเลยครับကျွန်တော်တို့ဒီနာတာရှည်ယောဂတွေတဲကမှာမြန်မာနိုင်ငံမှာအဖြစ်များဆုံးနာတာရှည်ယောဂတစ်ခုဖြစ်တဲ့ဒီဆေးကျူသွေးကျူယောဂနဲ့ပတ်သက်ပြီးတော့ဆရာနော်မြန်မာနိုင်ငံမှာဖြစ်နေတဲ့အနေအထားသိစေတဲ့အနေအထားဘယ်လိုရှိလဲဆရာကြီး
ဒီမိကူကိုဆရာမီးတဲ့အတွက်ကျွန်တော်အထူးပဲကျေးဇူးတင်ပါတယ်။ဘာကြောင့်လဲလူစုလည်းကျွန်တော်အထူးပဲသိစေချင်ပါတယ်။ဆေးကျူသွေးကျူယောဂကမြန်မာနိုင်ငံမှာကြောက်ခမန်းလီလီဖြစ်ပေါ်နေပါတယ်နော်။ဆေးကျူသွေးကျူယောဂမှာကျွန်တော်မျိုးစားနှစ်ခုရှိပါတယ်အဓိကအဖြစ်အမျိုးစား1နဲ့အမျိုးစား2အမျိုးစား1ဆိုတော့မိခင်ဝန်းတွင်မွေးပြီးကြရသူကခန္ဓာကိုယ်ထဲမှာရှိတဲ့ဆီးကျူသွေးကျော်နဲ့တတိယဆိုင်တဲ့ pancreas ဆိုတဲ့အကြိတ်ကဟော်မုန်း insulin ဟော်မုန်းတက်မထုတ်ပြီးတဲ့အတွက်ဖြစ်လာတဲ့ယောဂါပေါ့အဲ့ဒါကြီးအများဆုံးညာကလေးတွေငယ်ချင်းမှာဖြစ်တယ်။အဲ့လူငယ်လူရွယ်ချင်းမှာဖြစ်တယ်။အမျိုးစား1ဆိုတော့အများစုမှာဖြစ်တာသူကခန္ဓာကိုယ်ရထွက်တဲ့ insulin ဟော်မုန်းတက်ကဖြစ်နေရှိတတ်တဲ့ပုံမှန်တော့ကိုမိအောင်လိုက်မထုတ်နိုင်တဲ့အတွက်ဖြစ်လာတယ်။ထုတ်ပြလိုက်တဲ့ insulin ဟော်မုန်းကလည်းအာနိသင်ကိုအပြည့်အဝစွန့်ရင်ပြည့်မလုပ်နိုင်တဲ့ကြောင့်ဖြစ်လာတယ်ပေါ့။အဲ့ဒီကြောင့်နဲ့ချက်ကြောင့်ဖြစ်လာတယ်ပေါ့။အဲ့တော့ပမာဏငယ်မှာဆိုတော့လူ100ဆီကျူသူကျူတရားရှိလို့ဆိုရင်95ရာခိုင်နှုန်းအော်98ရာခိုင်နှုန်းတော့ကကျွန်တော်အမျိုးသား1ဆီကျူသူယောဂဖြစ်ပြီးတော့အမျိုးသား1ဆီကျူသူယောဂကတော့3ရာခိုင်နှုန်းနဲ့5ရာခိုင်နှုန်းတော့ပဲရှိမယ်လို့ခန့်မှန်းထားတယ်ပေါ့အဲ့တော့ကျွန်တော်ဆီကျူသူယောဂကာကွယ်ရေးလို့ပြောရင်တော့ကျွန်တော်ပြောတာဒီအမျိုးသား1ဆီကျူသူယောဂကာကွယ်ရေးအဓိကရည်ရွယ်ပြီးပြောခြင်းဖြစ်ပါတယ်လို့အဲ့တော့မြန်မာနိုင်ငံဆီကျူသူယောဂဘယ်လောက်ဖြစ်လဲဆိုတာနဲ့ပတ်သက်လို့တကယ့်2003 2004မှာရန်ကုန်တိုင်းဒေသကြီးမှာရှိတဲ့မြို့နယ်တွေအားလုံး46မြို့လောက်တရားနေပြီးခြေလက်ဒေသနဲ့မြို့ပြဒေသပါတဲ့မြို့နယ်တွေမှာကျွန်တော်တို့လူပေါင်း5000ကျော်ကွင်းစင်းပြီးတော့လေ့လာခဲ့သုံးသက်ချက်စာတမ်းကျွန်တော်လုပ်ခဲ့ပူပါတယ်ရန်ကုန်တိုင်းဒေသကြီးမှာ 17.84 ရာခိုင်နှုန်းเนาะအသက်25နှစ်နဲ့အထက်25နှစ်နဲ့85နှစ်ကြားထဲမှာလူတရာလင်း 17.84 ရာခိုင်နှုန်းဆိုတာ12ရာခိုင်နှုန်းနီးပါလူရောက်တရားရှိလို့ဆိုရင်12ယောက်ဒီပါစီကျူသူကျူဖြစ်နိုင်တယ်လို့ကျွန်တော်တို့တွေ့ပါတယ်။အဲ့တွေ့ဆုံချက်ပေါ်မှာမူတည်ပြီးတော့ဒီကျေးလက်ဒေတာနဲ့မြို့ပြဖြစ်နှုန်းကလည်းမြို့ပြတိဖြစ်နှုန်းက14ရာခိုင်နှုန်းတွေ့ပြီးတော့ကျေးလက်ဒေတာမှာဖြစ်နှုန်းကတော့9ရာခိုင်နှုန်းတွေ့ပါတယ်။အဲ့တော့ကျေးလက်ဒေတာနဲ့ဆိုင်မြို့ပြကနှစ်ဆဖြစ်တယ်ပေါ့။အဲ့ပေါ်မှာမူတည်ပြီးတော့ကျွန်တော်အမျိုးသားကျန်းမာရေးစီမံချက်တွေမူတည်ပြီးကျွန်တော်တွက်ချက်ထားတာမှာတော့ဗမာပြည်တစ်ပြည်လုံးအနေနဲ့ဖြစ်နှုန်းက3ရာခိုင်နှုန်းကနေပြီးတော့အနည်းဆုံးတော့12ရာခိုင်နှုန်းကြားရရှိမှာပေါ့ဗျာ။အမှ300ခိုင်နှုန်းဆိုတာကချင်းပြည်နယ်လိုလူကြီးတွေနေတယ်တောတောင်ထူထောက်လိုလှုပ်ရှားမှုများတဲ့နေရာတွေမှာကျွန်တော်ဖြစ်နှုန်းနေမယ်ပေါ့သို့ပါတော့များတဲ့ရန်ကုန်မန္တလေးတောင်ကြီးကျဆိုမြို့ပြကြီးတွေမှာတော့ဆက်လက်12ခိုင်နှုန်းတော့ဖြစ်မယ်ပေါ့အဲ့တပြည်လုံးနေနဲ့ဆိုရင်တော့ကျွန်တော်နိုင်ငံဖြစ်နှုန်းက600ခိုင်နှုန်းတော့ဖြစ်မယ်တရားမှာ600နှုန်းတော့ဖြစ်မယ်လို့ကျွန်တော်တို့တွက်ထားပါတယ်ပေါ့အဲ့ကျွန်တော်တို့တွက်ထားချက်ကနိုင်ငံတကာစီးကျူးသွေးယောဂအဖွဲ့ချုပ်ကြီးရဲ့တွက်ထားချက်နဲ့လည်းကိုက်ပါတယ်ပေါ့
ဟုတ်ကဲ့ဆရာအဲ့တော့နောက်တစ်ခုဖြစ်တဲ့ဒီယောဂအကြောင်းသိဆုံးရမှုနေထားရအောင်ဆရာကြီ
းယောဂအကြောင်းသိဆုံးရမှုဟာကိုတော့ကျွန်တော်တို့နေပြောဖို့သိခဲ့ပါတယ်သိခဲ့တယ်ဆိုတာဘာကြောင့်လဲဆိုတော့ကျွန်တော်နိုင်ငံနေမကောင်းချားနိုင်ငံမှာလည်းဒီလိုပဲစီယူသူယောဂသိတယ်ဆိုတာစီယူသူယောဂတက်တဲ့သိတာလေစာရင်စီယူသူယောဂကြောင့်ဖြစ်တယ်နောက်တက်ဖြစ်တယ်နှလုံးယောဂကြောင့်သိတယ်ဒီဖြတ်တာကြောင့်သိတယ်ဂျန်တဲ့အကြောင်းချက်တွေပေါ့ကင်ဆာကြောင့်သိတယ်ပေါ့ကျွန်တော်တန်မျိုးတွေဖြစ်တော့တည်နှုံးနေမှာချင်းဝင်တည်နှုံးနေပဲကျွန်တော်အကူအဖြစ်တယ်သိရင်ဝလာတဲ့ report စီမှာကျွန်တော်ဘာတွေ့လဲဆိုတော့နလုံးရောက်ကြောင်တည်တယ်လေဖြတ်တဲ့ကြောင်တည်တယ်ပဲပေါ်တယ်အဲ့သူကစီကျူကြောင်မို့ဟိုလေဖြတ်တယ်အဲ့တောင်စီုံတက်တယ်ဆိုတော့စီကျူကြောင်ပြောတဲ့ဟာတွေကစီကျူရောမြုပ်နေတယ်ပေါ့အဲမြုပ်နေတဲ့အခါကျတော့တည်နှုံးနဲ့ပတ်သက်လို့ကဘာမောကျွန်တော်တို့ပြောရတော်တော်လေးခက်တယ်ပေါ့တရားမှာတိကနေ200ခန့်နှုန်းလောက်ပဲရှိတယ်လို့အဲ့လိုကျွန်တော်စဉ်းစားပေါ်နေတယ်တကယ်တော့တည်ဆုံးမှုတော်တော်များရဲ့အဓိကအကြောင်းရင်းဒီစီကျူယောဂသူကျူယောဂဖြစ်ပါတယ်နလုံးရောက်ရဲ့ဖြစ်ပြီးစီုံရောက်တဲ့အကြောင်းရင်းလေဖြတ်ပြီးစီုံရောက်တဲ့အကြောင်းရင်းရဲ့90ရာခိုင်နှုန်းကျော်သည့်စီကျူသွေးကျူပင်မပဲဖြစ်ပါတယ်
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီသေဆုံးမှုအများစုဖြစ်စေတဲ့ယောဂါတွေကိုဆက်ဖြစ်စေနိုင်တဲ့ဒီစီကျူယောဂါရဲ့အန္တရာယ်ကြီးမားမှုအနေထားကြောင့်ပါဆရာနော်ဒီယောဂါကိုဟိုအစတည်းကမဖြစ်အောင်ကာကွယ်မယ်ဆိုရင်ဘယ်အချက်တွေကအရေးကြီးဆုံးဖြစ်မလဲဆရာ
စီကျူယောဂါကာကွယ်ရေးဆိုရင်ကျွန်တော် approach နှစ်ခုရှိပါတယ်ဆရာတစ်ခုကပါလဲဆိုတော့ယောဂါပိုဖြစ်နိုင်တဲ့လူတွေကိုကာကွယ်ခြင်းနဲ့ကြည်လူလူတို့ကလုံးကာကွယ်ခြင်းပေါ့အဲ့တော့ကျွန်တော်ကစတုန်းကလုံးလုံးခဲ့တဲ့56နှစ်ကတော့ကျွန်တော် risk factor ရှိတဲ့လူတွေပေါ့ယောဂပိုဖြစ်နိုင်တဲ့လူတွေကိုပဲဇောင်းပီးပြီးကာကွယ်တယ်။ဤကိုကျွန်တော်ဦးစားပေးခဲ့ပြီးမယ်။အရင်ဒီကာလမှာတော့ယောဂပိုဖြစ်စေတဲ့လူများကိုလည်းကျွန်တော်ကာကွယ်ရမယ်။ယောဂမဖြစ်သေးတဲ့ကျန်တဲ့ပြည်သူလူထုကြီးတစ်ခုလုံးကိုလည်းကျွန်တော်ကာကွယ်ရင်းနှီးနှံနေလိုအပ်မယ်ဆိုပြီးကျွန်တော်တို့ပြောလာပါတယ်ပေါ့။အဲ့တော့ယောဂပိုဖြစ်စေနိုင်တဲ့လူဘယ်လိုလူတွေဆီကျူသွေးယောဂပိုဖြစ်နိုင်လဲဆိုရင်အမျိုးသားနှစ်ဆီကျူသွေးယောဂကနံပါတ်1ကပေါ့ရှိတဲ့နဲ့ခန္ဓာကိုယ်ရဲ့ပိုပြီးအဝလွန်ခဲ့တဲ့လူတွေပေါ့။အဝလွန်ခဲ့တဲ့ဒီမှာဖြစ်တဲ့နောက်ကိုယ့်ရဲ့ဆွေမျိုးသားချင်းအရင်းချာရည်ထဲမှာပေါ့မျိုးရှိတဲ့လူတွေပေါ့မျိုးရှိတဲ့လူမှာပိုဖြစ်တယ်အဖေအမေညီကောင်မောင်နှမအရင်းချာတွေပေါ့နောက်တစ်ခုကကိုယ်လက်လှုပ်ရှားမှုနည်းပါးလုံးတဲ့လူတွေပေါ့အဲ့မှာကျွန်တော်စီကျူသွေးယောဂပိုဖြစ်နိုင်ပါတယ်နောက်တစ်ခုကတော့တွေးတူးရှိတဲ့လူပေါ့ တွေးတိုးရှိခြင်းတက်တက်ကကိုကျွန်တော်ကစီကျူသွေးယောဂပို့ဖြစ်ပို့40ခန်းပို့များတယ်တဲ့တစ်ဖက်ကလည်းစီကျူသွေးယောဂရှိလို့ဆိုရင်တွေးတိုးဖြစ်ပေါ်တဲ့အနည်းဆုံး50ခန်းတော့ပို့ဖြစ်တယ်တဲ့ဒါနှစ်ခုကဆက်ဆက်နေအဲတွေးတိုးရှိတဲ့လူတိုင်းကြီးစီကျူသွေးယောဂဖြစ်နိုင်တယ်ပေါ့နောက်တော့တွေးတွင်းအစီဓာတ်များခြင်းပေါ့အဲ့ဒီလိုရှိတဲ့လူတွေကရေရှည်မှာစီကျူသွေးယောဂဖြစ်ဖို့အတွက်ပို့ပြီးများလာတယ်ပေါ့ကျန်တဲ့အကြောင်းချက်တွေရှိသေးတော့များလေကျွန်တော်အထူးကတော့လူတွေထဲမှာဒီအချက်တွေကအရေးကြီးတယ်အဲ့တော့ဒီလိုရှိတဲ့လူတွေကဟောငါတို့ဒီစီယိုသွေးယောဂဖြစ်နိုင်ပါလားဆိုပြီးတော့အများနဲ့တတိထားပြီးတော့အကဝေးနည်းလမ်းတွေဆောင်ကျင်ဖို့လိုတယ်ပေါ့အဲ့တော့ဆရာပြောတဲ့ကာကိုချင်းဆိုတဲ့နေရာမှာအဓိကလူဖို့ကအစားအသောက်ကိုဆင်ကျင်ဖို့လိုပါတယ်အစားအသောက်ကျင်တဲ့နေရာမှာချူလွန်ငန်လွန်အစီများလွန်တဲ့အစားအစာများကိုရှောင်ဖို့လို
ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
ဟုတ်ကဲ့ပါ